စစ်ဘေးဒဏ်ခံနေရတဲ့ပြည်သူတွေဘဝလုံးချုံရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့တိုင်းနိုင်ငံလုံးအပြည့်အခတ်ရက်စဲရေးတိုင်းရင်းသားနဲ့မြန်မာအစိုးရခေါင်းဆောင်တွေနှစ်ဦးနှစ်ဖက်ယုံကြည်မှုထားပြီးဆောင်ရွက်ကြဖို့ကချင်လွှတ်တော်အမှတ်ကတိုက်တွန်းလိုက်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဆိုင်းမောက်ခန့်ဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ငြိမ်းချမ်းရေးကိုယ်စားလှယ်တို့ဒီကနေ့ညပြည်တော်မှာတွေ့ဆုံကြတဲ့အပေါ်မှာအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
။ဒီနေ့မတ်လ15ရက်နေ့တနင်္ဂနွေနေ့မနက်9နာရီညပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာစိုင်းမောက်ခန့်ဒုဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးသိန်းစောဦးဆောင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ဒေါက်တာလကြာဘုจုတ်ခွန်မော်ဦးဆောင်တဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွဲဆုံဆွေးနွေးခဲ့ကြတဲ့အကြောင်းငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလောင်မောင်ရွှေကပြောပြပါတယ
်ဒီတော့သမ္မတဖြစ်တော့ဆိုင်းမောက်ခန့်ဦးဆောင်တဲ့ပြည်သူ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ KIO အဖွဲ့နဲ့ဒီနေ့မီဒီယာမှာရှိတဲ့ MSC ပြမှာပြပါတယ်လက်ဖြစ်မှာတော့သမ္မတကတောင်းရှိတဲ့ပြည်တွေနဲ့ KIO ဖက်နဲ့တွေ့ဖို့လည်းပြင်ဆင်နေပါလေကြ KIO တက်မှာတော့အချက်ဆုံးချက်ပဲဒီကျွန်တော်တက်ကတော့တို့ဒီလောက်ဒီဝင်ပုံးနဲ့ပုံကုန်နေငါ့ကိုစီပေါ်ရှိပါလေဆိုတော့ဒီလိုပြရတယ်နံပါတ်1ကတော့နိုင်ငံလုံးဆိုင်ရာပြည်ခရစေ NCE ကိုလက်မှတ်ရေးထိုးဖို့တို့ KIO ရဲ့ပုံကုန်ဒီမှာမူဝါဒအစဉ်ကြာပြီးသားဖြစ်တယ်ဒါကိုအမည်နဲ့တော်လို့ဥပဒေရပါတယ်နံပါတ်3ကတော့ကျွန်တော်တို့ရဲ့တမလာကြီးနဲ့ကျွန်တော်တို့ဒီကြိုးပေးကိုတို့ဒီအပုခရာကဘုံကုန်ကြီးကိုရပြပြီးတော့လက်မယူထွက်ရတဲ့ပုံစံတွေကိုသိလို့ရတယ်ဆင်းနေတာသိရတယ်ကျွန်တော်ဒီဘက်ကတော့ဒုတိယသမ္မတဒေါက်ဆန်းမောင်ခမ်းနဲ့ဒီနည်းရမင်းတွေကတော့ဒီဆွေးရက်ပဲနေတော့နည်းနည်းဆင်းနေဝဲတွေကိုအတွက်ရဆွေးနည်းနည်းပြီးမြောက်အောင်လုပ်ရတယ်ဆင်းနေကြရရှိတာလေဆင်းနေပြီးတော့နည်းနည်းတခုဆင်းနေရတဲ့ကြောင်းဘွားဘူးဒီဆင်းနေရတော့လည်းဆင်းကြပါလေဒီကတော့ဒီနည်းဆင်းနေဝဲရဲ့အခြေကြတော့ဒီတော့ပါလို့ရ
နှစ်ရှည်စစ်ဘေးဒဏ်ကိုခံစားနေကြရတဲ့ကချင်ပြည်သူတွေအပါအဝင်တိုင်းရင်းဒေသတွေကစစ်ဘေးဒုက္ခသည်တွေအရေးနဲ့စစ်တမ်းတင်ခဲ့တဲ့ဒေသတွင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်အကောင်ထည်ဖော်နိုင်မှုအရေးနှစ်ဖက်ခေါင်းဆောင်တွေအပြန်အလှန်ယုံကြည်မှုတည်ဆောက်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ယုံကြည်ကြဖို့အရေးကြီးပြီလို့ကချင်ပြည်နယ်အင်ဂျန်ရံမဲဆန္ဒနယ်မြေရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကတိုက်တွန်းပြောဆိုလိုက်ပါတယ
်အခုလိုနေပြီးတော့အထိလာတယ်ဆိုတော့အင်ဂျန်ရီလိုချင်တဲ့လူကြီးအတက်လဲဒါအတက်စရာတစ်ခုပေါ့နော်စစ်မီးရဲ့ခေါင်းဆောင်တွေပေါ့နော်ကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေကိုကျွန်မအနေနဲ့အနူးအညွတ်ပေါ့နော်ပြင်ပြချင်တာတော့တိုင်းရင်းသားပြည်သူလူထုနှစ်ပေါင်း50ကျော်60မီပါစစ်ဘေးစစ်တမ်းခံခဲ့ရတာအရာရာတိုင်းရဆိုရှင်ကျွန်တော်တို့နေကြနေပေါ့နော်အဲ့တော့အပြစ်ခံမရစဲချင်းကျွန်တော်တို့ဟာကောင်းမွန်တဲ့တက်ကိုကြွားဖို့ကြွားရဖြစ်ခဲ့နေတယ်ထပ်ထပ်ပြီးဒီမှာပြန်ပြန်လဲနေတဲ့အတွက်မြန်မြန်အပြစ်ခံရဆဲဖို့လည်းလိုအပ်တယ်ကြောက်နေတဲ့ယုံကြည်မှုကိုလည်းအခုချိန်မှာတည်ဆောက်နေဖို့မဟုတ်တော့ဘူးတကယ်ကိုယုံယုံချီချီနဲ့ကြွားရဆောင်ရွက်ဖို့လိုပြီ
အခုလိုမျိုးနေပြီးတော့အထိကချင်လွမြောက်ရေးအဖွဲ့ကိုယ်စားလှယ်တွေလာရောက်တွေ့ဆုံနိုင်ခဲ့တဲ့အနေအထားအရငြိမ်းချမ်းရေးမျှော်လင့်ချက်အလားအလာကောင်းပါတယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလှမောင်ရွှေကယုံကြည်မျှော်လင့်ပါတယ
်ကျေးဇူးအဖွဲ့အနေနဲ့ဒီနေပြည်တော်ရောက်လာတဲ့ဒီလာကတော့အခုရက်ဆိုင်နဲ့ယုံကြည်မှုရေးပေးရှိတာပဲမဆက်ကြည့်နိုင်ဘူးလေစေမီကြလာတယ်ဒါ NCCD အကောပေါ်ကနေရမယ့်ဒီဆက်ရဖြစ်နေရေထိုးပြန်ဖို့နည်းနည်းပြီးဆွေးနွေးရတယ်သွားဖို့အကောကိုကောင်းတဲ့ကိုရောက်လာတယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်
ငြိမ်းချမ်းရေးဆွေးနွေးပွဲတွေကသဘောတူညီရရှိခဲ့တဲ့ဆုံးဖြတ်ချက်တွေကိုအမှန်တကယ်လက်တွေ့အကောင်အထည်ဖော်ဖို့ကချင်ပြည်သူတွေကလိုလားကြောင်းကိုလည်းကချင်ပြည်နယ်မိုးညင်းမြို့နယ်ကဦးဆိုင်တော်ကဆိုပါတယ
်ဒီကြီးတွေအဲ့လိုမျိုးတွားပြီးတော့တွေ့ဆုံပြီးတော့ဆွေးနွေးတာတော့ကောင်းပါတယ်ဒါပေမဲ့အောက်ခြေမှာကျွန်တော်တို့ပြည်သူလူထုကြားထဲမှာဖြစ်နေတဲ့နိုင်ငံရေးဒေါ်လကောင်စစ်ရေးဒေါ်လကောင်ကျွန်တော်တို့ဒီမှာကြုံတွေ့မြင်တွေ့နေရတဲ့ဟာကြတော့အကောင်ဆုံးဆုံးဖြတ်နိုင်ကြရင်တော့အဖြေတစ်ခုခုရအောင်ဆုံးဖြတ်နိုင်ရင်တော့အကောင်ဆုံးဖြစ်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်မိပါလေ
ဒီနေ့ထဲမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရကြားတိုင်းနိုင်ငံလုံးအပြည့်အခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်မှုဆောင်ရွက်ကြဖို့အရေးတကြီးလိုအပ်နေပြီလို့လည်းကချင်ပြည်သူ့လွှတ်တော်အမတ်ဒေါ်ဒွဲဘူးကတောင်းဆိုပါတယ
်ကချင်အဖွဲ့ဆိုတာကဒီ KIO အဖွဲ့ဆိုတာလည်းဒီတိုင်းသားလက်နက်ကိုင်ထဲမှာပေါ့နော်အရှိတဲ့အဖွဲ့ဖြစ်တယ်နောက်မှဒီစနီးပွဲတွေမှာလည်းတော်တော်လေးသူကဥဆောင်ဆွေးနွေးနေတဲ့ခံတရက်တွေရှိရတဲ့ကျန်တဲ့တိုင်းသားတွေလည်းဒီအဖွဲ့ကိုစောင့်နေပေါ့နော်ဒီအဖွဲ့မပါဘဲနဲ့တော့ဒီခရယာဆေးရဲမကတော့သူနိုင်တဲ့
အနေနဲ့ဒါတွေလုံအောင်မဟုတ်ဘူးအဲ့ဒါကြောင့်တိုင်းသားအချင်းချင်းကြောင်းတရားလေးစားရဲ့အနေနဲ့ရောပေါ့နော်အားလုံးကအများကြီးကောင်းတဲ့ခံစားရဖြစ်တယ်လို့ကျွန်မတို့ဒီလိုပဲခံယူပါရှင်။လာမယ့်မတ်လ၁၆ရက်နေ့မှာပြန်လည်ကျင်းပမယ်ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနင်္ဂနွေနေ့အဖွဲ့ NCC တို့ရဲ့တနင်္ဂနွေနေ့အဖွဲ့ရဲ့စာချုပ်ချုပ်ဆိုနိုင်မှုအရေးခုနှစ်က